မလေးရှားနိုင်ငံထဲကိုတရားမဝင်ဝင်ရောက်နိုင်ဖို့စောင့်ဆိုင်းနေကြတယ်လို့ယူဆရတဲ့မြန်မာနိုင်ငံကတရားမဝင်ရွှေပြောင်းအလို့သမားအယောက်20ကိုထိုင်းနိုင်ငံဆွန်ခလခရိုင်ကနေအိမ်တအိမ်မှရဲကဖမ်းဆီးခဲ့ပါတယ်။အစောပိုင်းကဖမ်းဆီးမိခဲ့တဲ့မြန်မာအလို့သမား2ယောက်ကိုစစ်ဆေးမေးမြန်းရာကနေနောက်ထပ်အယောက်20ကိုဖမ်းမိတာဖြစ်တယ်လို့အမှတ်9ချင်းမြန်တက်ရင်ရဲ့အထူးတပ်ဖွဲ့မှဘိုမှုဝရာဒက်တရက်စာကဒီသတင်းတောက်တွေကိုတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်မလေးရှားနိုင်ငံနဲ့နယ်စပ်နားမှာရှိတဲ့ဆွန်ခလခရိုင်ထဲကမစ္စတာအာကင်ချိုက်ပါနူရက်ဆိုသူရဲ့နေအိမ်မှာတရားမဝင်မြန်မာရွှေ့ပြောင်းအလုပ်သားတွေကိုဖမ်းမိတာပါသူတို့အနေနဲ့မလေးရှားနိုင်ငံထဲမှာအလုပ်သွားလုပ်နိုင်ဖို့အတွက်တရားမဝင်လမ်းကြောင်းကနေခေါ်သွားပေးမဲ့ပွဲစားကိုစောင့်နေကြတာဖြစ်တယ်လို့အစောပိုင်းဖမ်းမိသူနှစ်ယောက်ကပြောတယ်လို့ဆိုပါတယ်အခရင်ဆိုသူကိုရိုင်းကလည်းဒီတရားမဝင်မြန်မာအလုပ်သမားတွေကိုမလေးရှားမှာအလုပ်သွားလုပ်နိုင်ဖို့လူကုန်ကူးမှုမှာပါဝင်ပတ်သက်နေသူဖြစ်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်ရှင်